ဝန်ထားသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲဆိုထားတဲ့အမှုကိုစက်တင်ဘာ3ရက်တနင်္လာနေ့မှာစီရင်ချက်ချဖို့ရှိနေခြင်းပါပဲ။စနေနေ့တုန်းကတော့သတင်းတော်တချို့နဲ့သတင်းလွလတ်ခွင့်ရရှိရေးလှုပ်ရှားသူတွေစုပေါင်းပြီးသူတို့ကိုပြန်လွှတ်ပေးဖို့ရန်ကုန်မြို့မှာဆန္ဒပြတောင်းဆိုကြပါရစေ။ဒီဆန္ဒပြပွဲကိုဥဆောင်စီစဉ်တဲ့အတန်အဖွဲ့ကိုတီထောင်သူကြပြားဆရာမောင်ဆောင်ခါက
ဒီလိုတင်းမှန်တစ်ခုကိုလိုက်ပြီးတော့ပြည်သူတည်အောင်ဖော်ထုတ်ခဲ့တဲ့လူတွေဟာအမှန်တကယ်ကကျွန်တော်တို့နိုင်ငံတော်အနေနဲ့သုတေသိတ်အောင်ရှင်းနေရမယ့်အချိန်မှာသူတို့ကိုသုတေသိတ်ရစားထောင်ထဲမှာနှစ်စီလောင်များထည့်ဖို့အတွက်အထူးရကကြိုးစားနေတာကိုကျွန်တော်တွေ့ရှိနေရတာဖြစ်ပါတယ်။အဲ့တော့ဒီဟာကမတရားဘူးဆိုတာကျွန်တော်အနေနဲ့လက်ခံယူကြည့်ပါတယ်။သူတို့ဟာလည်းလုံးဝအပြစ်မရှိဘူးဆိုတာကျွန်တော်ယုံကြည်ပြီးသားဖြစ်ပါတယ်။အဲ့ဒါကျွန်တော်တို့ကအခုလိုပဲရမ်းမှာဆက်ပြီးတော့သူတို့လွတ်မြောက်ရေးအတွက်ကျွန်တော်တို့ရဲ့ပြည်သူတွေတင်အမှန်ရရှိရေးအတွက်ကျွန်တော်တို့ဒီနေ့ဆန္ဒထုတ်ပေါ်ရခြင်းဖြစ်ပါတယ်။
ဘက်ကသတင်းတော်တွေအမှုကိုဩဂုတ်လ29ရက်နေ့မှာအမိန့်ချဖို့စီစဉ်ခဲ့ပေမဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးတရားသူကြီးကကျမကြီးမကောင်းလို့ဆိုပြီးစက်တင်ဘာ3ရက်နေ့ကိုရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်။ရကန်ပြည်နယ်မြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲ့ကလူညုံကြီးကင်းစခန်းကိုတိုက်ခိုက်ခဲ့ပြီးနောက်ပိုင်းအစိုးရလူညုံကြီးတပ်ဖွဲ့ဝင်တွေကပြုလုပ်တဲ့နေပြည်တော်ရှင်းလင်းဖြစ်စဉ်အတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့စွပ်စွဲချက်တွေထပ်ပေါ်နေချိန်မှာတတိယယူဖို့ကြိုးပမ်းခဲ့တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရကနိုင်ငံတော်လျှို့ဝှက်ချက်အဲ့ဥပဒေနဲ့ဖမ်းဆီးတရားစွဲဆိုထားတာဖြစ်ပါတယ်။